ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြောက်ဒီမြို့မှာထိုင်းငွေနယ်မြန်မာကျပ်ငွေလဲလှယ်ပေးတဲ့ငွေလဲလုပ်ငန်းဆိုင်တွေကိုစနေတနင်္ဂနွေရုံပတ်ရက်ကဒီစစ်ကောင်စီဘက်ကရောင်းဝယ်တဲ့ရဲတွေဝင်ရောက်သိမ်းဆည်းပြီးတော့လူဆယ်ယောက်လောက်ကိုဖမ်းဆီးသွားတယ်လို့ငွေလုပ်ငန်းလှုပ်ကန်သူတွေကပြောပါတယ်။ငွေလဲခုံတွေကနေဘန်းငွေတွေကိုလည်းတည်ယူသွားတယ်လို့မျက်မြင်တွေကပြောပါတယ်။အခုလိ န်းကထိုင်းငွေနဲ့မြန်မာပြန်ငွေလဲတဲ့လုပ်ငန်းလုပ်ကင်နေတဲ့ဆိုင်လေးတွေကိုဩဂုတ်လ13ရက်နေ့ကဝင်ရောက်စီးနှင်းပြီးလူကိုလည်းဖမ်းငွေတွေလည်းသိမ်းယူသွားတယ်ဆိုပြီးထိုင်းမြန်မာနယ်စပ်ကပြည်သူတို့ကပြောပြပါတယ်
အတော့ငယ်နေနေလည်းနာနာရီတို့မှာအဲကျန်ကမဆင်ငူလဲကုန်နေပေါ့ထိုင်းမြန်မာငူလဲနေတယ်ငူလဲစားနေတဲ့လူတွေပေါ့ကောမနေ့ကအရဝက်အကပောင်းမိတယ်ကတနတ်တစ်ခါကြထိုးပြီးတော့အင်ကြီးအစီလေးပါအဲဒီလူအယောက်30လောက်ရှိတယ်ကော်ကွန်လိုက်ပိတ်ထိုင်နေဝိုင်းမြောက်ခံလာတယ်ဆရာတော့ပါပါလူအလုံးမဆရာပါပါငူလဲဟုတ်ဆက်ကုန်ပါပါဘာကြောင့်မှမပြောပါအဲ့ဒါပါကော်ကွန်ကောက်ထားပြီးကောက်ကောက်တောက်တယ်မှာလာပါအဲထိုင်းဘက်ငွေတွေကော်ကွန်ရှိရောက်စားတယ်ကော်ကွန်အိမ်ပေါ်မှာလိုက်စားအဲဒီလူဟောတယ်အကောင်ခုံနမစီတဲ့ပတ်စံကလုံးကောက်တိုင်းမှာထိုင်ဘတ်ထိုင်ဘတ်တွေထိုင်ဘတ်ငွေတွေဒီကထားပြီးကြိုးယူပါမြန်မာငွေတအားကြခါကြအဲထိုင်ဘတ်ငွေနဲ့မြန်မာငွေတွေဝယ်စုကောင်းမှဆိုဖန်လာလားဘလို့ဖန်လာလားဘာဘလို့မှစဉ်းစားလို့မရ
မြင့်မြင့်ပြည့်ရှိသူတူကလည်းအခုလိုပြောပြပါတယ်
တော့ဘာလို့ဘာလို့မပေးကြဘူးရှင်ရင်းလန်းတွေ့တယ်မှလမ်းကြားအေးအေးအေးအေးတူတခြားဆန်တယ်ဟို
နေစမျိုးဖြစ်တဲ့အတွက်မြန်မာကျပ်ငွေနဲ့ထိုင်းဘတ်ငွေလဲလှယ်တဲ့နေရာတွေလည်းအများကြီးရှိနေတာပါ။မြောက်ပြည်မြို့ရဲ့တစ်ဖက်ကမဲဆောက်ဈေးမှာလည်းအခုလိုမျိုးငွေလဲလုပ်ငန်းလုပ်ကင်နေတဲ့ဆိုင်လေးတွေအများအပြားရှိပြီးနေရက်ပြောင်းကြမဲ့မြန်မာလူသမားတွေကတော့ကျပ်ငွေနဲ့လဲလှယ်တာရှိတယ်လို့ထိုင်းအတွင်းပိုင်းကိုသွားမဲ့သူတွေကလည်းကျပ်ငွေကနေဘတ်ငွေလဲလှယ်တာတွေလည်းလုပ်နေကြတာပါ။အလားတူမြောက်ပြည်မြို့မှာတော့ချစ်ကြည်တရားပတ်ဝန်းကျင်နဲ့နေကိတ်တွေအနီးအနားမှာအခုလိုမျိုးငွေလဲလို့ရတဲ့နေရာတွေအများအပြားရှိပြီးနှစ်ပေါင်းများစွာဒီလိုအလုပ်တွေလုပ်ကင်စားတော့နေကြတာလို့လည်းနေဆက်မှာအလုပ်လုပ်ကင်နေသူကပြောပြပါတယ်
။ဒီဝင်တရားဘုရားပြန်တဲ့လူကရှိအဲပြန်တဲ့လူတွေပါလေအဲ့မှာမြောက်ပြည်မှာသွားလဲတာရှိတယ်သိကြတာလဲဒီနောက်အဲ့လိုမျိုးကကောင်းမှလဲတာရှိတယ်ဗဒါထိတ်မှလဲတာရှိတယ်ဗဒါနှစ်ထိတ်မှလဲတာရှိတယ်တစ်ထိတ်မှလဲတာအချိန်ကမှမှလာပြန်လဲတာရှိတယ်ตรงนั้นน่ะบ้าง20 30เนี่ยดิโลบะหลุดทาน่ะจ่าละพี่อ่ะอะคือโซยะตัดละมาอะคือมาพังกะเลยได้อุ๊ย
อะคือဆိုရင်ညဝီဘက်မှာထိုင်းဘက်ငွေဆောင်ထားတဲ့သူတွေကလည်းဖန်းစီပြီးတော့ငွေတွေသိမ်းယူခံရမလားဆိုပြီးစိုးရိမ်စိတ်တွေရှိနေပါတယ်ညဝီမျိုးဟာနေဆက်မျိုးဖြစ်ပြီးကုန်တယ်အများစုကစီးပွားရေးလုပ်ငန်းတွေလုပ်ကင်စားတောက်ဖို့အတွက်အခြေချနေထိုင်နေတဲ့မျိုးလည်းဖြစ်ပါတယ်ထိုင်းဘက်ကကုန်ပစ္စည်းတွေဝယ်ဖို့အတွက်ဘတ်ငွေဆောင်ထားသူတွေကလည်းစိုးရိမ်စိတ်တွေရှိလာပြီးထိုင်းဘက်ကဘတ်ငွေတွေပြန်ပို့လာရေးလုပ်နေကြတယ်လို့လည်းဆိုပါတယ်အခုဆိုရင်မြန်မာကျပ်ငွေတန်ဖိုးဟာတစ်နေ့တည်းတစ်နေ့ညှော့နှဲလာပြီးငွေစည်းမတည်ငြိမ်မှုတွေကြောင့်ထိုင်းမြန်မာနယ်စပ်မှာကုန်ပစ္စည်းအယောင်းဝယ်လုပ်နေတဲ့မြန်မာကုန်သည်တွေအဖို့လည်းအခက်အခဲတွေကြုံနေရပါတယ်ဩဂုတ်လ15ရက်နေ့မှာတော့မြန်မာကျပ်ငွေတစ်သိန်းကိုထိုင်းဘတ်ငွေ1320အထိပဲပေါက်ဈေးရှိပါတယ်ရှင်